မျိုးညောင်ဒီချေးရွာဘာဖြစ်တာလဲဆက
်958ဆောက်လို့ရင်အင်ဂျင်နီယာတက်ခွဲဆိုအဲ့ဒီကနေဒီလိုကနော်ကြီးအင်ဂျင်နီယာစီမံကိန်းကိစ္စက30ပြည့်နေမှာတပ်ပိုင်ကြီးကင်းမှာအပြီးပိုင်ဖယ်ရှားပေးဆိုပြီးတော့တောင်းကြတာပို့တယ်ပေါ့
တကူကဘယ်သူပိုင်တာလဲ
ပို့တာကငါရွာသားပိုင်တယ်
အဲ့ညောင်ဒီရွာကဘုတ်ချုပ်ရွာနဲ့
ညနေချင်းဆိုင်ပေါ့နော်လမ်းရဲ့ဟိုဖြစ်တယ်ပေါ့ကျွန်တော်ကအဲ့လိုစားလို့ပို့ပေါ့
ဘယ်နေ့ကပို့တာလဲစားက
ဒီဇင်ဘာ18ရက်နေ့
31နှစ်ကြာတော့သူတို့ဘာလာလောက်ကြလဲဒီရွာလူတွေကရောအဲ့အကြောင်းကြားစာကိုဘယ်လိုပြန်ပြီးတော့တုံ့ပြန်လဲရှက
်ရွာကတော့လက်မခံဘူးလောလောဆယ်မှာကြားနဲ့ဆွဲထားတယ်ပြီးလို့ရှိရင်လက်စီစီထိုင်ပြီးတော့ဆုံးဖြတ်ချက်ချရမှာပေါ့နော်ခုလောလောဆယ်နှစ်ဖက်တရားရင်ဆိုင်နေရဲကလာလဲဖြစ်တယ်လက်စီရဲဆုံးဖြတ်ချက်ချရမှာဟောအဲ့ဒါတရားရုံးကလည်းနိုင်သွားပြီပေါ့နော်
တရားရုံးကဘသူ့အနိုင်ပေးလိုက်တာလဲရှက်
တရားရုံးကဘသူ့ကိုမှအနိုင်မပေးသေးဘူးကွာတရားရုံးကသတိနေတော့ဆက်မရှိ
ဒီရွာသားတွေတည်းကတရားစွဲဆိုခံထားတာလဲရှက်တော့အဖမ်းခံထားတဲ့လူတွေလဲရှက
်နိုင်ငံတော်ဘုံပိုင်းပစ္စည်းကိုတို့ဖြတ်စည်းမှုနဲ့ဆိုပြီး6တင်းနဲ့တောင်းရောက်ဖမ်းခံထားတာသူတို့ကတော့ထောင်တစ်နှစ်ပြီချလိုက်တယ်ပေါ့နော
်အဲ့အမှုကမနစ်က
တည်းက
တရားရုံးမှာအမှုရင်ဆိုင်နေတဲ့အချိန်မှာပဲဟိုခြံစည်းရိုးတွေပါလာဖြစ်တာဒီရွာပဲဟုတ်လား
ဟုတ်တယ်ဟုတ်တယ်ချန်ယူအတင်းလာခဲ့တယ်ပေါ့နော်လာခိုင်းနေတော့ဖယ်ရှားပြရမယ်လို့ပြောရင်ဒီအယုံကပြီးပြမိန်ချလိုက်ပြီးသားပေါ့နော်ဒီတက်ကိုအနိုင်ပေးလိုက်ပြီးဆိုတဲ့သဘောမျိုးစာထဲမှာရေးထားတယ်ပေါ့နော်သူတို့
ဒီလိုဟုတ်လား
တကယ်တကယ်လက်တွေ့မှာတော့ဒီအယုံမှာရင်ဆိုင်ဆိုင်ကလာပဲရှိ
ဥပဒေလမ်းကြောင်းအတိုင်းဆိုရင်ဘယ်လိုသွားမှာလဲ
ဥပဒေမှာကျတော့ဒီနည်းလေးကိုနိုင်ငံတော်ကပိုင်တယ်သူတို့ဆိုထားတဲ့အတွက်တက်ကပဲဒိဋ္ဌိတရားတင်တာအစိုးရကိုပြင်ပြမယ်အစိုးရနဲ့လေစီဒီနဲ့ဆုံးဖြတ်ချက်တွေချပြီးတော့မှတည်ရမှာပေါ့နော်ဒါပေမဲ့အခုကဆင်းဆင်းလောက်ထားတော့မရှိဘူးဒီကလေးဆင်းဆင်းလောက်ပေါ့နော်အဲ့လောက်ကဖြစ်ခဲ့တဲ့ဟာကမန္တလေးလာမခန့်တိုင်းမှာနေရောမှာတိုင်းဒေသကြီးအစိုးရကိုဒီထဲမှာကြီးကြော်ရရှိရဲဆိုပြီးတော့တင်ကြခဲ့တယ်ပေါ့နော်
တကယ်ရောကြီးကြော်တယ်
ကြီးကြော်တော့ကြီးကြော်တယ်လို့တရားဝင်ဆွဆွဲတာပေါ့နော်အဲ့ဒီဟာကိုတိုင်းဒေသကြီးအစိုးရကကြီးကြော်တာလားမကြီးကြော်ဘူးလားဆိုတာမသိသေးပဲနဲ့အောက်ကိုပြန်ညွှန်ကြလိုက်တဲ့ခရိုင်အုတ်ချုပ်ကြီးတို့ညွန့်တဲ့အုတ်ချုပ်ကြီးတို့ကြီးကျော်တဲ့သူတွေကိုစီစစ်ပြီးအများဆုံးတင်ကြပါဆိုတော့အဲ့လိုဆက်ဆက်ညွှန်ကြလိုက်တော့အောက်ကမြို့နယ်အုတ်ချုပ်ကြီးအဖွဲ့ရတဲ့တခါဒီထဲမှာအိမ်ဥမာ29လုံးပေါ့နော်ဘယ်ဟာဘလောက်လူကြီးဘလောက်ဆိုမမအဲ့လူတွေကငကိုရဲရှိတာသူတို့က150,000ရှိကြည့်တယ်ပိုင်ဆိုင်မှုနာမည်ပေါက်တောင်ရှိခဲ့တာဟုတ်ကြီးကျော်တယ်မကြီးကျော်တယ်လို့မစစ်ဆေးပဲနဲ့တစ်ခါကကြီးကျော်တယ်လို့ပြောလာတဲ့ဟာကိုဒါဟုတ်တယ်ဆိုတဲ့သဘောမျိုးတိုက်ရောက်တာပေါ့နော်မစစ်ဆေးပဲနဲ့
သူလုံထုံးလုံနီးတိုင်းနဲ့
လုံထုံးလုံနီးမနေပဲနဲ့လောက်ထားတဲ့လူတော့တွေ့ရတယ်အခုလဲနောက်ကပြီးပိုင်ဖယ်ရှားပေးရမယ်ဆိုတော့ပါရဆင်းနေတရားသူကြီးတွေကသူတို့ဘက်ကိုအနိုင်ပေးလိုက်ပြီဆိုတော့သဘောတည့်ရောက်နေတယ်အမှန်မှားဒီတရားရုံးကတော့ခုချိန်ကြီးမပြီးသေးဘူ
းနောက်ဆုံးအချိန်ကြီးဘယ်လိုလုပ်လဲ
ဆမချောင်းယူခတ်ထားတဲ့နေရာကိုသူတို့ကအကွက်စိတ်ကြီးရိုက်လိုက်တယ်ပေါ့နော်အကွက်စိတ်ရိုက်ဖို့အတွက်တိုင်းနဲ့တားတယ်ဒေါ်လာတွေမမြင်လိုက်တဲ့အချိန်မှာသူတို့ကအကွက်စိတ်ကြီးတိုင်းနဲ့ရိုက်ထားတာတွေ့ရတယ်ပေါ့နော်အကွက်စိတ်ဆိုတာဟိုအတူတူလေးတွေပေါ့နော်နေရနေမတိုင်းရတခါအခုနေရနေရတခါနှစ်ခါရှိပြီကျန်တဲ့နေရာတွေကွက်စိတ်ရဲ့ကိုတိုင်းတာတိုင်းတဲ့ချိန်မှာဒီသားကလည်းနဲ့တော်လေးကိုပြီးတဲ့ဆက်လွန်ကြံကြောက်ပြဒနာတော့စက်မှန်သဘောရှိရပေါ့
ရွာသားတွေကတော့သူ့အိမ်သူနေနေတော့မဲလား
သူကလည်းကြိုင်မင်းသက်မှာပဲ
ကွက်စိတ်ရိုက်တာတော့ဟိုချန်စီယိုခတ်တာတော့ဘယ်နေရာတွေမှာသွက်ခတ်တာလဲ
ပရမဒိဋ္ဌာရဲ့အဆောင်ဖြားပိုင်းလေးတွေမှာမမအမှုဖြစ်နေတဲ့ကာလတွေမှာဒါရိုက်တာတွေမလုပ်ရအောင်ဆိုတာလဲဇာတ်လမ်းရဲ့ရှင်းနေရလဲပြောပြီးသားအစာတွေပို့ထားပေးပြီးသားပေါ့ဒါပေမဲ့သူတို့ကတော့တက်လုံနေရမယ်လုံနေရင်တန်တန်နဲ့အခုကျတော့အိမ်ကြီးဈားသေးပါဝင်လို့ကောင်းလုံတော့ဇာတ်လမ်းရဲ့လုံးဝအခံမြဲနေဖြစ်ကုန်ပြီးတော့ဒါနဲ့ခုံမဲလို့ပါတော့ဖြစ်လာတဲ့ချိန်ကျတော့အမှပြဿနာတော့ကြီးလာတော့မင်းကဇာတ်လမ်းနဲ့ထိုက်တိုက်ပြေးရတာပေါ့လေ
ဘသူတွေနဲ့ထိုက်တိုက်တွေ့တာလဲ
တက်ကအဖွဲ့တွေနဲ့ထိုက်တိုက်တွေ့တော့နော်ဒီတက်ကဘယ်ကံဘူအပါဝင်ပေါ့နော်အဲ့နောက်သူခေါ်ထားတဲ့အလုတ်သမားပေါ့အလုတ်သမားဆိုတာကဟိုအရက်သားအလုတ်သမားလေဒါလည်းဆိုနှစ်သုံးသုံးပတ်လောက်ရှိပြီးပြောင်းနေတယ်သူတို့ကလည်းညီသားကလည်းဘလောက်ပြီးနေဆိုသူတို့ဘာမှမသိတိုင်းတိုင်းလာတယ်လို့ကျွန်တော်တော့ပြောတယ်အဲ့ဒီလိုဖြစ်မှန်းလည်းမသိဘူးပေါ့ဒီလိုလူလေးလှုပ်ချင်တယ်ဆိုလို့လိုက်လာတာပေါ့
နှစ်ရက်နေကသူတို့လာတယ်ဒီကွက်စိတ်ရိုက်တယ်ရွာသားတွေနဲ့ထိုက်တိုက်တွေ့တယ်အဲ့ဒီကိစ္စဘယ်လိုပြီးသွားလဲ
ဘာမှကြောင်းကြောင်းအော်ဖြစ်ပြီတိုင်းနဲ့နှက်မယ်ပေါ့ရွာသားတွေကလည်းအဲ့လိုကိုလို့လားသူတို့ဘက်ကလည်းအတင်းကိုဝင်တိုင်းတာကျွန်တော်ရောက်သွားလိုက်တဲ့အချိန်မှာတော့မှတ်တမ်းတင်နေဖို့ရယ်ပါလာတဲ့အချိန်ကျတော့ကျွန်တော်လည်းဝင်လာတဲ့အချိန်မှာလူစုကွဲသွားတယ်ပေါ့သူတို့ဘက်က
သူတို့ဘက်ကဘယ်နှစ်ယောက်လောက်ပါလာလဲ
ကျွန်တော်များတယ်အယောက်20ကျော်ကျော်ရှိမှာပေါ့
ရွာသားတွေကဘယ်လောက်ရှိလဲ
ရွာဆွဲထားတဲ့28ဦးရဲ့မိသားစုလိုက်ဆိုတော့နည်းလာမှာမဟုတ်အဲ့တမိသားစုလုံး28အနောက်စုလုံးခကြွားကုန်တာပေါ့ဒါပေါ့သူတို့အိမ်ကြီးဖြတ်တော့မှာ
ဟုတ်ကဲ့ကျေးဇူးတင်